အီရန်စစ်ဘိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကတပ်ဖြတ်လိုက်တာကတော့နိုင်ငံတကာရဲ့တရားဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့ဒါဟာစစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကျေပြတ်လာနိုင်တယ်လို့မြန်မာနိုင်ငံကလူခွေလှုပ်ရှားသူတွေကရှုမြင်တယ်လို့ဒါဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်ရေးနဲ့စီးပွားရေးကိုပါရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးနိုင်ငံရေးသုံးသပ်သူတွေကလည်းပြောပါတယ်အမေရိကန်အီရန်အရေးနဲ့ပတ်သက်ပြီးတော့မြန်မာအကဲခတ်တရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအဝေးထင်းဒရုန်းကနေဒုံးကျည်နဲ့ဒီလ3ရက်နေ့ကအီရတ်နိုင်ငံမှာပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ပါတယ်။ဒီလိုတပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေစိုက်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒါဟာနိုင်ငံတကာဥပဒေကိုမလိုက်နာဘဲတရားလက်လွတ်တပ်ဖြတ်တဲ့သဘောဖြစ်တယ်လို့လူအပ်တာတဲ့အင်အားကိုပုံမအုံချတာဖြစ်တဲ့အတွက်နောက်ဆက်တွဲပြဿနာအဖြစ်နဲ့စစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကြဲကြဲပြန့်ပြန့်ရင်ဆိုင်ရဖို့ရှိတယ်လို့သုံးသပ်ပါတယ်။အဲ
တော့လူခွင့်ရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဟိုအတွေ့မတူတဲ့ဟာကိုလက်ခံပြီးတော့တကယ်လို့ကျူးလွန်မှုရှိရင်တော့တရားဥပဒေစောင့်ကြည့်ပြီးတော့ဟိုထိုက်တန်သောလှုပ်ဆောင်မှုဖြစ်အောင်လှုပ်ဆောင်မှာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကိစ္စတက်ချက်မှုဖြစ်သွားတယ်။နောက်တစ်ခါအင်အားသုံးပြီးတက်ချက်တယ်။ဒါတော့တခြားနိုင်ငံမှာရှိတဲ့သူကိုတက်ချက်ခြင်းကတော့ငြင်းငြင်းစွာဖြစ်ရှင်းပြီးတော့တရားဥပဒေပေါ်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်ဘယ်လို့မှမတော်နိုင်ပါဘူး။အကျိုးဆက်ကဘာဖြစ်မလဲဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကိုကျွန်တော်ရောက်လာမယ်။နောက်ငါလီငါဆိုပကုံးရောက်ရောက်ဆိုပြီးတော့လှုပ်ဆောင်မှုအတွက်သွားတဲ့ပုံစံမျိုးပုံပြဖြစ်လာနိုင်တယ်။နောက်တစ်ခုကကျွန်တော်တို့ခံရတဲ့တက္ကလေတာကိုဘယ်လို့မှခြင်နဲ့မဟုတ်ပါဘူး။အနိုင်ကျင့်ခံရတဲ့စော်ကားခံရတဲ့ပုံစံမျိုးဖြစ်ရင်ရန်ကုန်ရန်ကြီးတုံ့နှင်းတဲ့ပုံစံမျိုးဖြစ်ပြီးတော့စစ်ပွဲတီကိုကျွန်တော်သွားနိုင်တယ်။စစ်ပွဲတီသွားပြီဆိုရင်တင်းဆုံးရမှာတော့အဖြစ်မဲ့ပြည်သူတွေဖြစ်ပါတယ်။ဒီကျန်သောလူခွေးဆိုင်ရာချိုးဖောက်မှုတွေနောက်ဆက်တွဲပါလာနိုင်ပါလိမ့်ခင်ဗျာ။
ဒီတပ်ဖြတ်တာကိုကန့်ကွက်တဲ့အနေနဲ့အရှိအလယ်ပိုင်းပါဝင်နိုင်ငံတော်တော်များများမှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေသလိုအမေရိကန်နဲ့အီရန်အကြားမှာစီရေးအရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းမြင့်တက်လာခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အခုလိုတင်းမာမှုတွေကိုဒီတက်ပိုပြီးမြင့်တက်မလာစေဖို့တခြားအင်အားကြီးနိုင်ငံတွေကဝိုင်းဝန်းတားဆီးကြမယ်လို့မျှော်လင့်ကြောင်းပြောပါတယ်
။တင်းမာမှုတွေပထမပိုင်းမြန်မာကပ္ပနေဉ္ဇဉ်ကြီးအတွက်ကောနောက်အရှိလေပိုင်းဒေတာရဲ့ဉ္ဇဉ်ကြီးအတွက်ကောပြန်ပြီးတော့နော်အာယုံဆိုင်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်တယ်။တစ်ဖက်ကလည်းပဲရုရှားဖက်ဒရေးရှင်းနဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံတို့ရဲ့ဒီအီရန်နိုင်ငံနဲ့အင်မတန်မှနီးကပ်တဲ့ဆက်ဆံရေးရှိတဲ့အနေအထားတွေအရာလေးပဲလက်ရှိဖြစ်ပေါ်နေတဲ့နော်တင်းမာမှုတွေကိုပို့ပြီးတော့မဆိုးသွားအောင်နောက်ပြီးတော့တဖြည်းဖြည်းနဲ့ပြည်နေမှုကြလာအောင်ဆောင်ရွက်လာနိုင်တယ်လို့မြင်တယ်။တကယ်လို့ဒီမှာမှုတွေပို့ပြီးတော့မြင့်မားလာမယ်ဆိုရင်အရှိလေပိုင်းဒေတာတွေမကလည်းနဲ့ကဘာတစ်ခုလုံးရဲ့ငင်းငယ်လေးနဲ့ဇုံဂျုံရေးကိုပါအိတ်ထောက်လာနိုင်တဲ့အနေအထားရှိတယ်။အဲ့ဒါကနေတစ်ဆင့်ကဘာစီးပွားရေးကိုပါနာပြီးတော့တက်ရောက်လာနိုင်တဲ့အတွက်ကြောင့်မလို့ Russia Federation ပြုတ်ပြီးတော့သမရနိုင်ငံအပါအဝင်ပေါ့လေဒီကဘာနိုင်ငံကြီးတွေကမဖြစ်အောင်ဝိုင်းပြီးတော့ထိန်းချလိုက်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
အမေရိကန်နဲ့အီရန်ရဲ့တင်းမာမှုတွေဆက်လက်မြင့်တက်လာမယ်ဆိုရင်ကမ္ဘာနဲ့ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးနဲ့စီးပွားရေးကိုထိခိုက်လာနိုင်တယ်လို့မြန်မာပြည်အပေါ်မှာလည်းတရားမှုတွေရှိလာနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်။ကျွန်တော်တို့နိုင်ငံလေးတွေအဲ့ဒီဖြစ်စဉ်တွေရဲ့တရားမှုကိုကြီးကြီးမားမားခံရနိုင်တယ်လို့မြင်နေတယ်။အခုလည်းတလို့ပဲကျွန်တော်တို့နိုင်ငံထဲမှာဆိုရင်အခုဒါဒီ73စီဈေးတွေကအခုရပိုင်းမှာကိုတက်လာပြီ။အဲ့ဒီအပြင်ကလာရေးရှိမှဒီတင်မာမှုကြီးကမြန်မာတဲ့မြန်မာပြီးတော့စိုးရိမ်ကြောင်ကြောင်မှုတွေပူပန်မှုတွေနဲ့မတိမငြိမ်မှုတွေလာမလုံလုံမှုတွေပို့ပြီးတော့ရင်းကြလာမယ်ဆိုရင်တစ်ခါလုံးရဲ့စီးပွားရေးနောက်ကျွန်တော်တို့အာရှဒေသရဲ့စီးပွားရေးထိခိုက်တယ်လို့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းတွေကိုလည်းထိခိုက်လာနိုင်တယ်လို့အဲ့လိုသုံးသပ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့အမေရိကန်နိုင်ငံနဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုထိခိုက်လာရင်အီရန်နိုင်ငံကပြင်ပ50ကျော်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မယ်လို့အမေရိကန်သမ္မတကပြောဆိုထားတယ်လို့အီရန်ဘက်ကလည်းအမေရိကန်ပြင်ပ300ကျော်ကိုလက်တုံ့ပြန်နိုင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်အမေရိကန်ရဲ့ဥရောပမဟာမိတ်တွေကတော့နှစ်နိုင်ငံကြားတင်းမာမှုတွေလျှော့ချဖို့နဲ့နှစ်နိုင်ငံစလုံးကထိန်းထိန်သိမ်းသိမ်းနဲ့သတိထားကင်တွယ်ဖြေရှင်းဖို့တိုက်တွန်းထားကြပါတယ်